Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် November 28ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ9ကီလိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုင်းပါ။ဒီမနက်မှာထူးခြားတဲ့ဒီနေ့ကတော့မနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့ပိုယီဟမ်းမင်းဂျီဖရန်စစ်ကိုကာကျုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းတွားရောက်တိဆုံခဲ့ပါတယ်အမေရိကန်မှာအခွန်ခောက်ကန်တဲ့စနစ်ကိုပြောင်းလဲမယ်ဥပဒေမူကြားမကြခင်ပဲခွဲဆုံးဖြတ်ဖို့သမ္မတထရမ့်နဲ့လွတ်တော်တို့ကပြင်ဆင်နေပါတယ်ဂျပန်နဲ့တရုတ်တို့ရေကြောင်းဆိုင်ရာအစီအစဉ်ဆွေးနွေးပွဲရှင်းလာတွင်ပြုလုပ်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာဟုတ
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းဒီပုတ်ယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ပုတ်ယဟန်မင်းကြီးဓာတ်ရိုက်မိတ်ကြားခဲ့ပါတယ်
Buonanotte, grazie tante per la compagnia, grazie per il vostro lavoro che sempre semina tanto.
ဒါကတော့သူခီးစင်တွေကနေအကျိုးရလက်ကောင်းတွေထွက်ပေါ်လာနိုင်မှုရှိကြောင်းခီးစင်အစမှာပုံရဟမင်းကြီး Francis ကမိန့်ကြားခဲ့တာပါ။ဒီတောင်အပြည့်စုံကိုလည်းသတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်။ဒါအပြင် American ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့66ကြိမ်မြောက် Miss Universe ပြိုင်ပွဲမှာမြန်မာ Miss Universe ဖြစ်တဲ့ဇွန်တန်စင်လဲပါဝင်ရှင်ပြိုင်ခဲ့တဲ့အကြောင်းနဲ့သူ့ရဲ့အတွေ့အကြုံတွေကိုမေးမြန်းတင်ပြထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကခေါ်ဆိုနေပေမဲ့မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံမှုမျိုးမရှိကြောင်းမြန်မာနိုင်ငံကတနင်္လာနေ့ကရောက်လာတဲ့ပိုယီဟမ်းမင်းကြီးဖရန်စစ်ကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကခီးရောက်မဆိုင်တွားရောက်တွေ့ဆုံပြီးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံခြင်းမရှိဘဲလွတ်လပ်စွာကိုယ်ကိုယ်ဝန်ပြုထားကြောင်းတပ်မတော်အနေနဲ့လည်းအလားတူပဲညီညာရေးကိုထိန်းသိမ်းဆောင်ရွက်နေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပိုယီဟမ်းမင်းကြီးမနေ့ကရန်ကုန်မြို့ကိုဆက်ရောက်လာတဲ့အချိန်မှာတော့ကက်သလစ်ဘာသာဝင်တွေကလမ်းမတစ်လျှောက်တောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပိုယီဟမ်းမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်အဖြစ်ရောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကိုချစ်ချည်ခီးစဉ်ဖြစ်နေလေးရကြရောက်လာတဲ့ပိုယီဟမ်းမင်းကြီးဟာဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြေအောင်လိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်သလိုနိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူကိုဖုံးမြင်မှုရောက်လာကြမယ်ပြည်သူအများနဲ့ရန်ကုန်မြို့ကြက်ခစံကွင်းမှာတွေ့ဆုံမယ်ဝတ်ပြုဆုတောင်းပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။နိုဝင်ဘာ30ရက်နေ့မှာတော့စိန့်မယ်ရီကက်သီဒရယ်မှာတွေ့ဆုံပွဲပြုလုပ်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပိုယီဟမ်းမင်းကြီးဟာမြန်မာပြည်ကနေထွက်ခွာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုခေးဆက်မှာပါ။ဘင်္ဂလားဒေ့ရှ်မှာလည်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာဝတ်ပြုဆုတောင်းတာတွေအပြင်အဲဒီမှာရှိနေတဲ့ရဟညာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမယ်အကြောင်းပါတီကနန်းတော်ကနေသတင်းထုတ်ပြန်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီး Republican အထက်တော်အမတ်တွေကစီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့အခွန်ထမ်းဆောင်မှုတွေကိုထာဝရလျှော့ချမယ်အပြင်ဝင်ငွေကွန်ထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမယ်အခွန်ငွေအမြောက်များလျှော့ချမယ်အစီအစဉ်ကိုအခုသတင်းပတ်နှောင်းတဲ့နောက်ပိုင်းမှာမဲပေးဆုံးဖြတ်ဖို့ရည်ရွယ်တဲ့အကြောင်းတည်ပြုခဲ့ကြပါတယ်။အဲ့ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဟာ $1 trillion ကျော်တိုးလာမှာဖြစ်ပါတယ်။အမပေါင်း100ရှိတဲ့အထက်တော်မှာဝင်ငွေကွန်လျှော့ချရေးစီစဉ်တဲ့ပတ်သက်ပြီးတော့အနည်းဆုံးထောက်ခံမဲ50ရအောင်သမရထရန့်ကဂျိုးပန်းတဲ့နေရာမှာအခုလိုအင်ပြီတော်မှာအထက်တော်ကဒီဘဏ္ဍာရေးကော်မတီ Republican အမတ်တွေနဲ့နေ့လယ်စာတူဆိုင်တော့တူဆိုင်တောက်ကြရင်ဆွေးနွေးကြတာပါ Wisconsin ပြည်နယ် Republican ထက်လွတ်တော်အမတ် Ron Johnson ကတော့လက်ရှိအနေအထားအရဒီစီစဉ်ကိုမဲမပေးနိုင်ဘူးလို့ဆိုပါတယ်ဘဏ္ဍာရေးကော်မတီဥက္ကဋ္ဌဒီ Utah ပြည်နယ်ကထက်လွတ်တော်အမတ် Orrin Hatch ကတော့ထောက်ခံမဲ့အနည်းဆုံး50ရဖို့ကြိုးစားမယ်လို့ဆိုပါတယ်။ထက်လွတ်တော်မှာ Republican ဘက်ကအမတ်52ဦးရှိပြီးတော့ Democrat Party ကတော့ဒီစီစဉ်ကိုထောက်ခံမဲ့သူမရှိပါဘူး။တကယ်လို့မဲက50-50နဲ့တိုက်နေမှာဆိုရင်တော့ဒုသမရ Mike Pence ကဒီဥပဒေကြမ်းကိုအတည်ပြုနိုင်မဲ့ဆုံးဖြတ်မဲကိုအသုံးပြုမှာဖြစ်ပါတယ
်။ Syria နိုင်ငံအတွင်းမှာရှိနေတဲ့ IS Islamic State ကြွတွေကိုခုခံတော်လှန်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်တဲ့ကလူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တနင်္လာနေ့ကတူရကီသမ္မတရီဆက်တယက်အာဒဝန်ကိုကတိပေးပြောကြားခဲ့တဲ့အချိန်လိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတာကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းတူရကီအရာရှိတွေကပြောပါတယ်သမ္မတထရမ့်ကအဲ့ဒီလိုကတိပေးခဲ့တဲ့အချိန်သမ္မတနှစ်ဦးပြီးခဲ့တဲ့ တောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားပြီးမကြခင်မှာပြုလုပ်တဲ့တနက်စာရှင်းလင်းပွဲအတွင်တူရကီဝန်ကြီးချုပ်မက်ဗလူကာဗူဆိုဂလူကပြောကြားလိုက်တာပါဒါပေမဲ့တူရကီသမ္မတနဲ့သမ္မတထရန့်တို့ပြောကြားပြီးထုတ်ပြန်တဲ့အင်ဗီရိုရဲ့ကြေညာချက်မှာတော့အဲ့ဒီကိစ္စကိုသတိထားဖော်ပြထားပါတယ်အခုချိန်မှာရာခာမျိုးကတိုက်ပွဲတွေဆုံးသက်ပြီးISISအဖွဲ့ပြန်မလာနိုင်ရေးနဲ့တင်းကျပ်ရေးကိ ကြောင်းအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံမှာကမ္ဘာလှည့်ခီးသွားတွေသွားလာများတဲ့ဘာလီကျွန်းကအမြင့်ဆုံးမီးတောင်အော်ဂန်ပေါက်ကွဲလို့နှိပါဖြစ်နေတာကြောင့်မြို့နေလူပေါင်းတသိန်းလောက်ကိုဘေးကင်းရာကိုချက်ချင်းရွှေ့ပြောင်းမှုအနာဘိုင်းဘက်ကအမိန့်ပေးထားလိုက်ပြီးတော့လေစိတ်ကိုလည်းမင်းတို့ကပိတ်ထားလိုက်ပါတယ်။နှစ်ပေါင်း54နှစ်အတွင်းမှာပထမဆုံးချိန်မီးတောင်ပေါက်ကွဲမဲ့အခြေအနေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတိပေးထုတ်ပြန်ချက်တွေထွက်ထားပါတယ်။မင်းတို့ကဘာလီမြို့လေစိတ်ကိုပိတ်လိုက်တာကြောင့်ခီးတဲ့ပေါင်း 9,900 လောက်ရှိတဲ့လေယာဉ်ပြန်သားမှုပေါင်း၄၄၅ခုကိုဖျက်သိမ်းခဲ့ရပါတယ်။ဘာလီကျွန်းကိုမဆိုင်နိုင်တဲ့လေရင်တွေတခြားအင်းရင်းချင်းခံရတဲ့လေစိတ်၁၀ခုမှစိုက်နိုင်ဖို့လည်းစီစဉ်ထားပါတယ်။1963ခုနှစ်ကဒီအော်ဂန်မီးတောင်ပေါက်ကွဲခဲ့တုန်းကလည်းမီးတောင်ပြာတွေကောင်းကင်မှာပြန့်နိုင်ခဲ့လို့လူတွေရာနဲ့ချီပြီးတော့သေဆုံးခဲ့ကြရပါတယ
်။ယူအေဘီကတည်းကရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 7509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ပြီးတော့တရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဂျပန်နဲ့တရုတ်အစိုးရတို့ကအစစ်အမြင်အရာရှိတဲ့ဟာရေကြောင်းဆိုင်ရာကိစ္စရပ်တွေကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာရှေ့လအစောပိုင်းဆွေးနွေးဖို့စီစဉ်နေကြောင်းလက်ရှိအာဏာရ Liberal Democrat Party ကပြောကြားတာကိုကိုကပီကျိုတိုတရင်မှာဖော်ပြထားပါတယ်နိုင်ငံအခြားဆက်ဆံရေးတွေနှုတ်ထွက်မှုရှိလာနေတဲ့အချိန်မှာအခုလိုဆွေးနွေးမှုကျင်းပတာလည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနဲ့အဲ့ဒီဒေသကလေကြောင်းပိုင်းနဲ့အတွင်းနှစ်နိုင်ငံအကြားမတော်တဆအခင်းဖြစ်ပွားမှုတွေကိုဟန်တားနိုင်မဲ့ဆက်သွယ်ရေးရန်ရာတစ်ခုတိဆောက်ရေးကိစ္စကိုအရာရှိတွေအနေနဲ့ဆွေးနွေးကြရလိမ့်မယ်လို့မျှော်လင့်ရပါတယ်အရှိတရုတ်ပင်လယ်ပြင်အတွင်းက19ခုကျွန်းစုတွေအရင်နဲ့ပတ်သက်လို့နှစ်နိုင်ငံအကြားတမိုင်းကြောင်းအရာဆက်ဆံရေးမပြေလည်မှုတွေဖြစ်ပေါ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်လုပ်ဆောင်ကြဖို့အခုလအစောပိုင်းကဗီယက်နမ်မှာကျင်းပတဲ့ APEC CEO ဝဲပြင်ပမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတရုတ်သမ္မတရှီကျင်းဖြင့်ဝန်ကြီးချုပ်လီခေချန်တို့နဲ့သဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်2012ခုနှစ်မှာအလားတူ CEO ဝဲတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းရှီလာမှာကျင်းပမဲ့ CEO ဝဲဟာရှီကျင်းမြောက်ကျင်းပခြင်းလည်းဖြစ်ပါတယ
်ကွန်မြူနစ်တပုံတွေနဲ့ငြိမ်းချမ်းရေးပြောဆိုမှုတွေကိုဦးလာတွင်ရပ်တန့်မှုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမိန့်ပေးလိုက်ပါတယ် National Democratic Front Communist Party နဲ့ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုရပ်တန့်ဖို့သမ္မတကပြီးခဲ့တဲ့ကြာသပတေးနေ့ကအမိန့်ထုတ်ခဲ့တာပါ။မကြာသေးခင်ကပြည်သူနဲ့ပြည်သူပိုင်ပစ္စည်းတွေကိုသဘုံဖွဲ့တွေကတက်ခတ်ခဲ့တာကြောင့် Communist တွေဟာစိရင်စေတာမှန်ကန်တဲ့သူတွေမဟုတ်တဲ့အကြောင်းသမ္မတကယူဆတဲ့လို့ဆိုပြီးတော့ဒီသမ္မတရုံးကထုတ်ပြန်ပါတယ်။သမ္မတရဲ့အမိန့်ကြောင့် Communist တပုံတွေနဲ့တက်ခတ်မှုအစ်စ်တွေလည်းဖြစ်လာနိုင်ပွဲရှိနေပြီးတော့ Communist တွေဘက်ကလည်းအားနည်းလာနိုင်ပွဲရှိနေပါတယ်။
တရုတ်နိုင်ငံသား၃ဦးဟာအမေရိကန်ကော်ပိုရေးရှင်းကြီး၃ခုကကွန်ပျူတာတွေကနေအချက်အလက်တွေကိုခိုးယူခဲ့တယ်လို့ဆွဆွဲခံထားရတာကြောင့်အမေရိကန်တရားရေးဌာနခံထားရကြောင်းအမေရိကန်တရားရေးဌာနကတင်းနှင်းလာနေမှာပြောပါတယ်ကွန်ပျူတာတွေကတစ်ဆင့်ကုန်သွယ်ရေးဆိုင်ရာလေးဝက်ချက်တွေခိုးယူမှုကိုယ့်ရေးကိုယ်တော်အချက်အလက်တွေကိုတမင်ရွေချက်နဲ့ခိုးယူမှုတွေပြုလုပ်ခဲ့တဲ့အတွက်အဲ့ဒီကုမ္ပဏီတွေရဲ့ကွန်ပျူတာစနစ်တွေပျက်စီးသွားခဲ့မှုတို့နဲ့ဝူရင်စုဒေါင်ဟောင်းနဲ့ရှာလေးတို့၃ဦးကိုခုံတမားရီလူကြီးအဖွဲ့ကတင်းနှင်းလာနေမှာဆွဲချက်တင်လိုက်တာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ရှိနေချုပ်ဒီနာဂျေဘိုနေပန်ဆာဗေးနီးယားပြည်နယ်အနောက်ပိုင်းခရင်တရားရုံးကအရာကြီးအကျိုးဆောင်ရှိနေစူးစီဆောင်နဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုပစ်စပတ်ခရင်ကအထူးစုံစမ်းရေးမှူးရောဘတ်ဂျွန်ဆန်တို့ကအဲ့ဒီဆွဲချက်တွေကိုတင်လိုက်ကြတာဖြစ်ပါတယ်။2011ခုနှစ်နဲ့2019ခုနှစ်တို့အတွင်းဖြစ်သွားခဲ့တဲ့အဲ့ဒီကွန်ပျူတာအတွင်းထိုးဖောက်ဝင်ရောက်မှုတွေခံခဲ့ရတဲ့ကုမ္ပဏီ၃ခုကတော့ Moody's Analytic, Siemens AG နဲ့ Trimble Inc. တို့ဖြစ်ကြပါတယ်
။ဗြိတိန်တော်ဝင်မင်းသား Harry ဟာအမေရိကန်နိုင်ငံသူရုပ်ရှင်မင်းသမီး Meghan Markle နဲ့မနေ့တုန်းကတရားဝင်ဆွေးနွေးကြောင်းလမ်းနဲ့ထုတ်ပြန်ချက်ကိုမင်းသား Harry ရဲ့ဖခင်မင်းသားကြီး Charles ကိုတိုင်အသိပေးကြေညာခဲ့ပါတယ်။အဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ဗြိတိန်ဝန်ကြီးချုပ် Theresa May ကလည်းဝန်တာကြောင့်ထုတ်ပြန်ခဲ့ပြီးတော့ဒါဟာအကြီးအကျယ်ပျော်ပွဲရှင်ပွဲဆင်နွှဲရမယ့်အချိန်ဖြစ်တယ်လို့ချစ်သူနှုတ်အတွက်လည်းဆက်လို့ရှာဖွေအချိန်ဖြစ်တယ်လို့ဆိုပါတယ်။ဗြိတိန်ကဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့တခြားဗြိတိန်ဝန်ကြီးအဖွဲ့ဝင်တွေကလည်းဒီသတင်းနဲ့ပတ်သက်ပြီးတော့ဝမ်းမြောက်တဲ့ကြောင်းအသိပေးထုတ်ပြန်ခဲ့ကြပါတယ်။ သူတို့နှစ်ဦးတွေ့ဆုံခဲ့ပြီးတော့16လအကြာမှာအခုလိုမျိုးဆက်ဆက်ခဲ့ကြတာဖြစ်ပါတယ်။မင်္ဂလာပွဲကိုလာမယ့်နှစ်နွေဦးမှာကျင်းပဖို့ရှိပြီးတော့သေးစိတ်ကိုတော့နောက်မှထုတ်ပြန်မယ်လို့ပြတင်းနန်းတော်ရဲ့ကျင်းပချက်မှာဖော်ပြထားပါတယ်။မေဂါမာကဲရဲ့မိဘတွေကသူတို့အနေနဲ့အလွန်မျှော်လင့်ကြောင်းသတိဖြစ်သူနဲ့ဟယ်ရီတို့နှစ်ဦးဟာစိတ်တူကိုယ်တူတွေမဟုတ်မိဘတွေကိုစိတ်ချမ်း ရေးနဲ့ကျန်းမာရေးပညာရေးကိစ္စတွေကိုချစ်ကြည်တန်တပန်တူအနေနဲ့ World Vision မှာလုပ်ခဲ့တဲ့သူတူလည်းဖြစ်ပါတယ်။သူဟာရုပ်ရှင်ထုတ်လုပ်သူတူနဲ့လည်းအိမ်တော်ကြောက်ခဲ့ဘူးသူဖြစ်ပြီးတော့တရားဝင် question ထားတာပ
ါ။အင်္ဂါနေ့နဲ့ခင်တဲ့အစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုကျော်အောင်လင်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ Pope Francis ရဲ့ပုပ်ယဟန်မင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ဆက်မှာပါ။ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကိုကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ပထမဆုံးအကြိမ်ရောက်လာတဲ့အချိန်ဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေတိမ်းတဲ့ချီပြည်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတဲ့အချိန်လေးဖြစ်နေပါတယ်။မြန်မာပြည်ခီးစဉ်ပြည်တာနဲ့ပုပ်ယဟန်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်အောင်မှာပါ။ရိုဟင်ဂျာပဋိပက္ခကိုပုံရဟန်းမင်းကြီးကဘလို့ဖြည့်ရှင်းပေးနိုင်မလဲဆိုတာမသိရသေးပေမဲ့သူရောက်လာတဲ့အတွက်မြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်တွေကတော့အထူးဝမ်းသာနေကြပါတယ်။ကိုကျော်လွင်ကပဲဒီအကြောင်းကိုဆက်ပြီးပြောပြမှာပါ
။မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်ဥယျာဉ်က3သန်းလောက်ရှိပြီးတော့အဲ့ဒီထဲမှာကက်သလစ်ခရစ်ယာန်ဥယျာဉ်က9သန်းလောက်ပဲရှိတာပါ။ပုံရဟန်းမင်းကြီးရဲ့ပြည်ပခီးစဉ်အများစုဟာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့နိုင်ငံတွေအထူးသဖြင့်ကက်သလစ်ခရစ်ယာန်တွေများတဲ့နိုင်ငံတွေပဲဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကိုပုံဟန်မင်းကြီးကြွရောက်လာတယ်ဆိုတာကတော်တော်ထူးခြားတယ်လို့ပြောရပါလိမ့်မယ်။ရိုဟင်ဂျာမွတ်စလင်ရေးနဲ့လှုပ်ရှုပ်နေကြတဲ့အချိန်မှာရောက်လာတာဖြစ်တာကြောင့်လေဒီခီးစဉ်ကပို့ပြီးတော့ထူးခြားပါတယ်။မနေ့ကရောက်ချင်းနေမှာပဲကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပုံဟန်မင်းကြီးဖရန်စစ်တို့ရန်ကုန်မြို့စိတ်မရီဖျားเจ้าမှာတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံတာတွေလုံးဝမရှိတဲ့အကြောင်းတိုင်းနာချင်းချင်းခွဲခြားဆက်ဆံမှုတွေလည်းမရှိတဲ့အကြောင်းနဲ့စစ်တပ်ဟာငြင်းငြမ်းရေးကိုထိမ့်သိမ်းဆောင်ရွက်နေတယ်လို့ဘုဂျုံမူကြီးကပုံဟန်မင်းကိုပြောခဲ့ပါတယ်။ပုံဟန်မင်းကြီးကလည်းကိုးကွယ်ရာဘာသာတရားအတိုင်းလိုက်နာဆောင်ရွက်ခြင်းအဖြစ်နိုင်ငံရေးကိုပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေတဲ့အကြောင်းဘာသာပေါင်းစုံရဲ့အပြန်အလှန်လေးစားမှုနဲ့နိုင်ငံကိုတာယာဝါပြောအောင်ဖန်တီးနိုင်တယ်လို့ပြောကြခဲ့ပါတယ်။ဒီကနေ့ကနိုင်ငံတော်သမ္မတဦးထင်ကျော်၊တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့ပုံဟန်မင်းကြီးနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်။မနေ့ပြန်ကြရင်တော့ရန်ကုန်မြို့ကျိုက်ဆံခွင်းမှာပုံဟန်မင်းကြီးကဦးဆောင်ကျင်းပမဲ့ဆုတောင်းပူဇော်ပွဲအခမ်းအနားရှိပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ပြည်တော်စုမှာရှိတဲ့မြန်မာကက်သလစ်ခေါင်းဆောင်တွေအားလုံးဒီပါမြန်မာပြည်ကိုရောက်နေကြတယ်လို့လဲအမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ကချင်ကက်သလစ်အသင်းကအကျိုးတော်ဆောင်အမျိုးသမီးအာနန်းဂျာနန်းကပြောပါတယ
်ပုပ်ရဲ့မတ်ပေါ်နော်မိစားပူဇော်ခြင်းအခမ်းအနားဆိုတာကျမတို့အတွက်အလုံးအင်တမတ်ပဲအထူးအမြတ်ထားတဲ့ပူဇော်ခြင်းဖြစ်တဲ့အတွက်ကြောင့်အကုန်လုံးကမြန်မာပြည်ကိုတွားပြီးမှပုပ်ကိုတွားတွေ့နေကြတာဖြစ်တယ်ဒီမိစားပူဇော်ခြင်းတရားကိုတွားပြီးမှဝင်လာကြတာဖြစ်ပါတယ်
မြန်မာပြည်ကကက်သလစ်ခရစ်ယာန်တွေအနေနဲ့ပုံဟန်မင်းကြီးကြွလာဖို့စောင့်နေကြတာနှစ်ပေါင်း900ရှိပြီလို့လဲအာနန်းဂျာနန်းကဆိုပါတယ
်ညှို့လင့်နေတာတော့ကြာပြီပေါ့နော်ကျမတို့ခရစ်ယာန်တွေအနေနဲ့ကတော့အထူးသဖြင့်ကက်သလစ်တွေပေါ့နော်တခြားနိုင်ငံတွေကိုဖုတ်ကတော့အများရန်သွားနေရပေါ့နော်သူခီးသွားနိုင်တယ်ကျမတို့လိုနိုင်ငံမျိုးကိုဖုတ်ရောက်လာဖို့ကိုနှစ်ပေါင်း900တောင်မှစောင့်နေကြတာပဲလေဖုတ်များရောက်လာလို့ရှင်ဘယ်လောက်ကောင်းနေမလဲပေါ့နော်ကျမတို့ကျေးဇူးတော်ခံစားရမယ်ပေါ့နော်ကျေလို့ဖို့ပြောက်လာလို့ရှိရင်ကြိုးဆိုခြင်းနဲ့ကျမတို့နိုင်ငံဘလို့နေတယ်ဘလို့ထိုင်နေကြရသားသမီးတွေပေါ့နော်ဘလို့ရှိနေတယ်ဆိုတဲ့ဟာလေးကိုလည်းမြင်စေခြင်းနဲ့သိစေခြင်းနဲ့အဲ့လိုမျိုးဆန္ဒတွေအများကြီးရှိတယ်ဆိုတော့ဒီတစ်ခေါက်ရောက်လာခြင်းဟာဆိုလို့ရှိရင်ကျမတို့ခရီးအနေနဲ့ကျမတို့ကက်သလစ်အနေနဲ့ကတော့တကယ်ဖျက်ခင်ရဲ့ကျေးဇူးတော်ဆိုပြီးခံယူညှို့လင့်ကြပါတယ်ဒီလိုရှိရင်လည်းကျမတို့ရဲ့နိုင်ငံကတီးတဲ့အတိုင်းပဲလေဟိုဘက်ကတမျိုးတစ်ပတ်တမျိုးအကုန်လုံးကလွန်ဆွဲနေကြတဲ့အချိန်မှာအခုလိုပဲငင်းချမ်းချင်းနဲ့ချစ်ချင်းမြတ်တာပြမယ်ကိုယ့်ရဲ့သာသနာကောင်းဆောင်ရောက်လာတော့အကုန်လုံးငင်းချမ်းဖို့ပဲအဓိကမျှော်လင့်ကြပါတယ
်ပုံဟန်မင်းကြီးကိုဖူးမျှော်ဖို့ကချင်ပြည်နယ်ဖက်ကန်ဒေသကနေရန်ကုန်ကိုလာပြီးတော့ကြိုဆိုတဲ့ကချင်မျိုးသမီးရဲ့ခီးစဉ်ကိုလည်းကြားမှာပါ
ဖက်ကန်ကနေကားစီးခဲ့ပါတယ်အဲမစ်ချနာနဲ့မလေးအထက်ရထားစီးတယ်မလဲရနဲ့တဆင်ရန်ကုန်အထိရထားစီးပြီးရောက်လာပါတယ်ဒီနေ့နဲ့ဆိုနေရချီပြီးကျမတို့ဒီမှာနေတာ
တိုင်းသားအကမျိုးစုံနဲ့မနေတော့ကပုံဟန်မင်းကြီးကိုကြိုးစားကြတဲ့အထက်မှာအခါတိုင်းသားတွေလည်းပေါင်းပါတယ်ရာသီဥတုကပူပေမဲ့လည်းကျေနပ်တယ်လို့အခါတိုင်းသူ Angelina Nonna Ega Piobari.
Tamaya Yuya Wistoga, Diago Yaya, the Utuan, Tanis, a young Pure Casado, Mole Mole, Tamilu, Poyami, do a Twitter to Mabono, Sale, Tetta, Dorbo, Eddie, Koye, Kazania, in Mamu, a globe, Jotan, the Catavia, a young Yoshimi, by
the Mulaji Dugale, Poyhamminigo, Tanaku, Puguyalo, Emmetan, one Tanibari.
Yatore, Kilunio, Jamajo.
ดาตะเต้เนี่ยตะกูที่ตะคาเนี่ยเว้ยพี่มาแล้วไม่เจอหน่อยเลยจังเราอยู่ก็มีแล้วก็อะกูตะคาไม่ရှိแก่ဘူးเลยทีนี้ตะคาไว้ရှိแก่ဘူးเลยဆိုတော့ยังเจอไม่ได้ปอยฮัมมินีฟรานซิสหาမြန်မာနိုင်ငံခီးစဉ်တွင်ခရီးရန်ဘာသာဝင်တွေမကပဲဗုဒ္ဓဘာသာခေါင်းဆောင်တွေပါဝင်တခြားဘာသာဝင်တွေနဲ့ပါတွေ့ဆုံမှုရှိပြီးတော့30နှစ်ကြာလို့ရှိရင်သူ့ရဲ့မြန်မာပြည်ခီးစဉ်အဆုံးတက်မှာဖြစ်ပါတယ်
ကျွန်တော်တို့ရဲ့ခီးစဉ်တွေကနေအကျိုးရလက်ကောင်းတွေထွက်ပေါ်လာနိုင်မှုရှိကြောင်းခီးစဉ်ဆာမှာပုံဟန်မင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်။ကမ္ဘာလူသားဘေးဒုက္ခဆိုင်ရာအကြက်အတဲအကြီးမားဆုံးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးရင်ဆိုင်နေရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်မဲ့တွားရောက်တဲ့သူ့ရဲ့ခီးစဉ်အပေါ်မှာဒေတာတွင်အကောင်းကြီးမျှော်လ season at Patalo, a Joe Yale County, Trapovo Shijang, the new name Yabai, Italy Nangan Lizigani, Yamanangan go Tokwame, Lin Boma, Tunet to Laipalare, Trinidad Drigo, a Kulu Mijagavare.
Buonanotte, grazie tante per la compagnia, grazie per il vostro lavoro che sempre semina tanto bene. Vi auguro un buon soggiorno.
Kulu, mia attua, comune, logo, sangue, bejare, attua, Gesù di Mare.
ကောင်းသောနေထိုင်မှုဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ရာသီဥတုကတိတ်ပူတယ်လို့သူတို့ပြောကြတယ်။ဒီအတွက်မိမိစိတ်မကောင်းပါဘူး။ဒါပေမဲ့လို့အနည်းဆုံးရလကောင်းနေထွက်လာနိုင်ဖို့ရှိပါတယ်။တနင်္လာနေ့ကမြန်မာနိုင်ငံကိုပုံရိပ်ဟမ်းမင်းကြီးတစ်ပါးအဖြစ်ပထမဆုံးချိန်တမိုင်းဝင်ရောက်ရှိလာချိန်မှာတော့ရန်ကုန်လေဆိပ်ကနေမြို့လေစိမ်မီရီကက်သလစ်ဖျားကြောင့်အထိပုံရိပ်ဟမ်းမင် ကဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့လာရောက်တွေ့ဆုံနှုတ်ဆက်မှုရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာတပ်မတော်မှတာဝန်ရှိတယ်လို့နိုင်ငံတကာအတိုင်းဝိုင်းကပြင်းပြင်းထန်ထန်ဆွဆွဲခံထားရကြမှာကဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့ပုံရိပ်ဟမ်းမင်းကြီးတို့ရဲ့တွေ့ဆုံမှုကိုအများကစိတ်ဝင် ကျွန်တော်တို့ရဲ့ဒီအခြေအနေကိုပြောပြချင်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီဖြစ်ပါတယ်။အဲမစ္စနာနဲ့မလေးအဖေကယထားစီ ပုံရဟမင်းကြီးကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ Digging in any maro, Tamara Utinjo, Nangano timing and Boku don, Sansuji Bawi, Nyama a yepet gowns on unit, Boyahamin Chi, Twiston Mushibari, Eddie Lo, Twiston Yama, Rohinja, Doka Derry, Nia Yingu, Long Long Jonjo, Ninging Jenjan, Nepianibu, Boyahamin Chi Francisca, Kuni, Biosu, Bina Limelu, Bingladesh Nangamashini, Rohinja, Doka Derriga, Nyolini Javare, Eddie Dega. Sanu Aragaro.
Arab Dukar Halati by the Cure, Arab Buzai,
Tupio Paragaro. Through your near Yingu, Ninging Jenjan Pianibu, Boyahamiji, Akuni, Pena, Limelu, Nyolin Jaune. Through Imadama Lulani, Ninjam Hugu Yabu, Boyahamijiga, Kuni, Pena, Melu, Ninjau, Jodara Tibare. Louimala don't say yet Jadabrinima, Layetam Yamanangu, Keys in Piso Midena, Bingladish Nangu, Donyata Keys in Pit, Boyahamiji Francisca, Select Tokama Tibare, Catalit Bada Wimbao, Lady Niba Nitaine, Bingladish Nangan Keys in Twin, Boyahamijiha, the Bawa Bowinjin, Tainte Yi Bawi, Rohingya Doka de Jade Gisagule, Topo, Josu Lime, Lumyolinjang, Bingladish, Gardiner Ponoji, Patrick D. Rosary Ruga, Menega Pilote, Boyahamiji Keys in Nepatet, the Dinsa, Shilimpo, Map, Yojagavari.
Savari, Pushno, Yalvayo, Boribotan, Vapare, when he hits a Bolvena, Rohingya, Vapare, when he hits a Bolvena.
ဒုတိယစစ်ထဲမှာမေကွန်းတချို့ရှိနေပါတယ်။ပိုဟမင်းကြီးအနေနဲ့ရာတီဥတုပြောင်းလဲမှုကိစ္စကိုပြောမလား။ရိုဟင်ဂျာကိစ္စကိုပြောမလား။ရနာပလာဇာအဆောက်အဦပြိုကျမှုကြောင့်လောတမာပေါင်းတစ်ထောင်ကျော်တည်ဆုံခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ပြောမလား။စတာတွေရှိနေပါတယ်။လက်တွေ့အမှန်တရားဖြစ်နေတဲ့ဒီကိစ္စရဲ့အားလုံးကိုပိုဟမင်းကြီးတုံ့ပြန်ပြောဆိုဖို့ကျွန်တော်တို့မှာမျှော်လင့်ချ
ပေါ်ရဟမင်းကြီးဖရန်စစ်ကိုတိုင်လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်ဟာချစ်ချင်ရင်းနှီးမှုနဲ့ငြိမ်းချမ်းရေးပြန်လည်တည်မြဲရေးစတဲ့ယေရှုခရစ်တော်ရဲ့တရားတော်နဲ့အညီဆောင်ရွက်ဖို့ဖြစ်တယ်လို့သူ့ရဲ့ခီးစဉ်မတိုင်ခင်နိုဝင်ဘာလလယ်ပိုင်းကခီးစဉ်ရည်ရွယ်ချက်နဲ့ပတ်သက်လို့ဗီဒီယိုမိန့်ခွန်းပြောကြားရမှာထည့်သွင်းမိကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းနေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုပုံရဟမင်းကြီးတွားရောက်ကြည့်ရှုဖို့အစီအစဉ်ပါဝင်ခြင်းမရှိပေမဲ့မြို့တော်ဒါကာမှာတော့ရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်ရှင်အခုဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်မကြာမီတွားရောက်မဲ့တရုတ်နိုင်ငံခီးစဉ်ပေါ်တုံးသက်ချက်တွေကိုတင်ပြမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမကြမီရက်အပိုင်းအတွင်းတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့ကိုချစ်ချည်ရေးခီးသွားရောက်ဖို့ရှိကြောင်းတင်းလာနေကထုတ်ပြန်ထားပါတယ်။တက်မတော်ကာဝေးဦးစီးချုပ်ရဲ့တရုတ်ခီးစဉ်အပြီးမှာချက်ချင်းဆိုသလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်ကိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးတုံးသက်သူတွေကြားမှအလေးထားမှုတွေမြင့်တက်စေခဲ့ပါတယ်။ဒီခီးစဉ်မှာအဓိကဘာတွေဆွေးနွေးပွဲရှိသလဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေကြားအစိမ့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နိုင်ငံချစ်ကြည်ရေးမြင့်တင်ဖို့အတွက်အလို့သဘောချစ်ကြည်ရေးခီးကိုမကြာမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီလ21ရက်နေ့ကလည်းတက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မရော်ချစ်ကြည်ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံတမရရှီကျင်းပင်နဲ့တွေ့ဆုံခဲ့သလိုတရုတ်ထိပ်သီးစစ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ကိုတွားရောက်မဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုတုံ့တက်ပြောဆိုပါတယ
်ကျွန်တော်မြင်နေတာကတော့ဗျာသူတို့တရုတ်ပြည်ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလည်ဆုံးလူပြောမယ်လို့ထင်တယ်ဗမာပြည်ရဲ့အခြေအနေပဲသူတို့အတိဆုံးပဲအဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့ဒီဇုံတွေတစ်ခုလမ်းညွှန်တဲ့ကြောင်းဆိုတာအစီအမံကိန်းရဲ့ဗမာပြည်ကိုလည်းအင်္ဂါအယူဆိုင်နေတဲ့အခြေအဲ့လိုခါမှာသူတို့တိုက်ပြည်အတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ဗမာပြည်နဲ့ရင်းနှီးအောင်အတင်းတွန့်လို့နေရလို့ထင်တယ
်။နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်းမှာတရုတ်နိုင်ငံဘက်က One Road One Belt ကိုကစ်တစ်ပူလာမစီမံကိန်းပြင်လက်ရှိမြန်မာစိုးရအပေါ်နိုင်ငံတကာကဖိအားပေးနေတဲ့ရခိုင်အရေးအရှေ့မြောက်နယ်စပ်ဒေသငင်းချဲရေးနဲ့မြစ်ဆုံရေကာတာစီမံကိန်းအရေးတွေထက်သွင်းဆွေးနွေးနိုင်ကြောင်းလည်းသုံးသပ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုရဲဘော်ဖိုးတန်ချောင်းကအခုလိုဆက်ပြောပါတယ
်။မြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကတို့ရင်းနှီးမြှုပ်နှံထားတဲ့ဟာလည်းအများကြီးအဲ့တော့သူတို့အဲ့ဒါကိုဗမာပြည်ဘက်ကယတိပြမဖြစ်မချင်းသူတို့ကအတင်းလာသမျှလူတိုက်တွန်းနေဦးမှာပဲလို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီဘက်ထဲမှာတော့သူတို့ကျွန်တော်တရုတ်နေဆက်ရှိတဲ့ကုန်တွေရိအရသာတွေဆက်ကြတာတော့အဲ့ဒီကိစ္စကိုသူတို့မျှော်လင့်ချက်ထားတော့မယ်ဆိုတဲ့သဘောမျိုးပဲ
တရုတ်မြန်မာဆက်ဆံရေးဆောင်ပါတွေရေးသားတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတီဘောကမြစ်ဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့နိုင်ငံကလည်းရင်းမြုံနံမှုတွေမဝင်တဲ့အဲဒီမှာအလက်စစ်တားလုံးလုံးလောက်လောက်မရှိတာကအကြောင်းချက်တစ်ခုဖြစ်တယ်အဲ့တော့ဒီပြဿနာကအရင်အစိုးရလက်ထက်မှာပြည်သူလူထုကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှာအကြောင်းချက်တစ်ချက်ကအရင်စစ်အစိုးရကိုပြည်သူလူထုကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တင်ရသာတကိုဒီပေါ်ပေါ်နဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့အဲ့တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီဟာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့အဲချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကိုယ့်အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့အားမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဒီကနေ့ထုတ်တမရော်ပိုင်းမြောက်ရီသတင်းစာမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျောင်းနိုင်ငံတမရာနဲ့တွေ့ဆုံစဉ်မှာ Three Gorge Dam မြစ်ချင်းသုံးသွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီကျူးပြောဆိုခဲ့တဲ့အချက်တွေကိုထက်သွင်းဖော်ပြထားသလိုမြစ်ချင်းသုံးသွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ
်။ VOA သတင်းတော်ကိုမိုးစောပါရှင်။66ကြိမ်မြောက် Miss Universe ပြိုင်ပွဲကို American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့က Mandalay Bay Hotel မှာတနင်္ဂနွေနေ့ညကကျင်းပခဲ့ရမှာမြန်မာနိုင်ငံကိုစားပြုပြီးတော့ Mass Zone တန့်စင်ကဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းနိုင်ကအပြည့်အစုံကိုတင်ပြမှာပါ
နိုင်ငံပေါင်း92နိုင်ငံဝင်ရောက်ရှင်ပြိုင်တဲ့2018ခုနှစ် Miss Universe မ
ဆက်ကြော်လာပြန်ပွဲကိုမြန်မာနိုင်ငံအနေနဲ့၅နှစ်ဆက်တိုက်ဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်အခုနေ့မှာစုမြရခဲ့ပေမဲ့နိုင်ငံကုန်တက်အောင်အမအရေးမရှိအကောင်းဆုံးပါဝင်ဆင်နွှဲနိုင်ခဲ့တယ်လို့ယူဆကြောင်းမြန်မာနိုင်ငံကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Miss
အပြည့်အစုံရှိတဲ့ခင်ဗျာမြန်မာဆိုရဲမြန်မာလက်အားနေကိုစားပြုလာတဲ့ခင်ဗျာအမျိုးသမီးတယောက်ရဲ့ပုံတက်ကြွမှုဖြတ်လန်းမှုပေါ်သူတို့ရည်ရလည်းအရင်ဖြစ်ကြတယ်သူတို့လည်းဟိုဖြစ်တယ်လည်းပြီးတော့နောက်တစ်ခုကအမြဲတမ်းပြောကြည့်ပြီးတော့ဗောနော်ရှိဖို့ကောင်းတယ်ကျိုးလက်ကျိုးစားရဲ့အဲ့လိုမျိုးမှုဟာလေးတော့သူတို့စီမှာတန်ခဲ့မယ်လို့ညီမတို့ထင်ပါတယ်တော်ဆိုးရွေဟာ
Miss Universe မြန်မာရဲ့နိုင်ငံလုံးဆိုင်ရာညွှန်ကြားရေးမှုဖြစ်ပါတယ်သူကမြန်မာတွေအနေနဲ့အနာဂတ်မှာအောင်မြင်မှုတွေရနိုင်အောင်အဖွဲ့အစည်းအနေနဲ့ပံ့ပိုးမှုတွေကိုတိုးမြှင့်လှုပ်ဆောင်ပေးနေကြအောင်ပြောပါတယ်
ဒီအလုံးဟိုဟန်ကျင်းညီညီဖြစ်မှာအဆင်ပြေမှာပေါ့နော်နိုင်ငံတော်ဘက်ကရောဒီဒေတာအင်အားရောဒီအလမဲ့ဘက်ကရောအကုန်လုံးပြည်စုံနေမယ်ဆိုရင်တော့ဟိုတနည်းမဟုတ်တနည်းတော့အောင်မြင်မှုရလာမှာပေါ့အဲ့လိုလိုအပ်ချက်တွေကိုလည်းအဲ့လိုပြည်စုံနိုင်အောင်လို့တော့ထပ်ထပ်ပြီးတော့ဟိုဖြည့်ဆည်းသွားရမှာပေါ့မြန်မာနိုင်ငံကိုစားပြုပြီးအနာဂတ်မှာဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေအတွက်လိုအပ်
ဘာသာစကားမဟုတ်ဘဲနဲ့တခြားအချက်တွေမှာဟိုသူတို့ကဟိုဟိုလိုအပ်ချက်တွေကတော့အများကြီးရှိတာပေါ့အဲ့ဒီမှာအပြည့်စုံဆုံးသူကိုရွေးတာပေါ့နော်ဇန်နဲ့အရေးချင်းတွေမှာရမ်းတော်နေတယ်ဆိုရင်တော့ဒီဘာသာစကားကိုချော့ပြီးစဉ်းစားပြီးတော့စဉ်းစားပြီးတာပေါ့ဟိုပြီးခဲ့တဲ့နှစ်တွေတုန်းကဆိုလို့ရှိရင်တော့ဟိုကျမတို့အနေနဲ့ဒီအရန်အမောင်းတို့ဘာလို့ကဟိုရှင်းနိုင်မှုတော်တော်လေးလိုအပ်တာပေါ့နော်ကိုဟိုအရှိတိုင်းလူတွေအနေနဲ့ကြတော့တို့လိုမျိုးဟိုအရန်မောင်းနေပါလေကြတော့တိတ်ပြီးတော့ဟိုမမီဘူးကဒါပေမဲ့အခုနောက်ပိုင်းဒီမင်းစင်တွေပြည့်ဆည်တဲ့ပုံစံကြည့်ရတာကတော့ဟိုနည်းနည်းဒီအခုနောက်ပိုင်းရေးတာတော့ဟိုအရန်မောင်းအဓိကမဟုတ်ပဲနဲ့နည်းနည်းရွေးချယ်မှုပုံစံကြောင်းလာတယ်လို့လည်းထင်တယ်ဟိုအထူးသဖြင့်တော့ဒီအခုအသမဲ့တွေအနေနဲ့ကိုပြိုင်တဲ့တိုင်ပွဲအကြောင်းကိုဒေချာလေးပို့ပြီးတော့လေ့လာပြီးတော့ပြင်ဆင်ဖို့တော့လုပ်မယ်လို့ထင်တယ်
မနေ့2016ခုနှစ်ကကျင်းပခဲ့တဲ့ Miss Universe ပြိုင်ပွဲမှာတော့မြန်မာနိုင်ငံက National Costume လို့ခေါ်တဲ့အမျိုးသားဝတ်စုံပြိုင်ပွဲမှာပထမဆုံးကိုဆုခုနိုင်ခဲ့တာပါဒါပေမဲ့အခုနှစ်မှာတော့ကြိုတင်ပြင်ဆင်ခဲ့တာတွေနဲ့ပွဲကျင်းပတဲ့ဆင်မြင်အနေထားကွာဟမှုတွေရှိခဲ့တဲ့အတွက်အမျိုးသားဝတ်စုံပြိုင်ပွဲမှာမြန်မာနိုင်ငံဘက်ကတင်ဆက်မှုဟာအားနည်းချက်တချို့ရှိခဲ့ပါတယ်
ကျမတို့ကဟိုမနေ့ကလိုမျိုးပဲထင်တာပေါ့နော်အဲ့လိုမျိုးဆင်ရလဲကြီးကြီးကျယ်ကျယ်ခန်းခန်းနာနာအဲ့လိုမျိုးထင်တော့ဟိုကိုကလည်းခန်းခန်းနာနာဒီလှုပ်လာတာပေါ့ဟုတ်လားပြီးတော့တေးချာအမှုစိတ်လောက်လာဒါပေမဲ့ဟိုခုကြတော့စင်အနေထားရအရှိ့ကိုထွက်လို့မရတော့သူတို့ကဟိုကင်မရာတွေကရကြတော့ဟိုချိန်ထားပြီးသားလေချိန်ထားပြီးသားဆိုတော့အဲ့နေရာအထိအဲ့ point အထိကိုကမရောက်လိုက်တော့ဟိုအပြည့်ဝလည်းမပြလိုက်နိုင်ဘူးပေါ့ပြည့်ရခါကြတော့အဲ့တော့ပြည့်တက်ကလည်းတေးချာမတိလိုက်ဘူးဖြစ်သွားတာပေါ့ဆိုတော့နောက်နှစ်တွေကတော့နည်းနည်းပုံစံပြောင်းပြီးစဉ်းစားရမယ်လို့ထင်တယ
်မြန်မာနိုင်ငံအနေနဲ့နောက်တစ်ဆင့်တက်လှမ်းပြီးတရဖူရနိုင်တဲ့အနေထားရအောင်အတော်လေးစူးစမ်းလှုပ်ဆောင်ဖို့လူနေစေပေမဲ့လာမယ့်နှစ်တွေမှာအကောင်းဆုံးဖြစ်အောင်ထပ်ဆင့်စူးစမ်းဆောင်ရွက်သွားမယ်လို့ဒေါ်စုယူဝေကပြောပါတယ်။အခုနှစ်အတွက် Miss Universe တရဖူကိုတော့တောင်အာဖရိကနိုင်ငံသူ Demi Leaf Nell Peters ကဆုခုရရှိသွားပါတယ်။ First runner up လို့ခေါ်တဲ့ဒုတိယဆုကိုတော့ Colombia နိုင်ငံက Laura Gonzalez Second runner up တတိယဆုကိုတော့ Jamaica နိုင်ငံသူ Davina Bennett တို့ကအသီးသီးရရှိသွားကြပါတယ်။တရဖူရသွားတဲ့ Nell Peters ဟာတင်ရင်ပြီးစူးစမ်းတဲ့တယောက်ဖြစ်တာကြောင့်အစောပိုင်းကလေးကဆုရနိုင်လိမ့်မယ်လို့သူမအနေနဲ့ခမန်းထားတဲ့သူတွေထဲမှာပါဝင်ကြောင်းမတ်စွန်တန်စင်ကပြောပါတယ်ဒီပြိုင်ပွဲမှာရလာတဲ့အတွေ့အကြုံတွေကိုအနာဂတ်မှာရှင်ပြိုင်ကြမယ့်မျိုးဆက်တွေကိုပြန်လည်မျှဝေသွားမယ်လို့လည်းမတ်စွန်တန်စင်ကပြောပါတယ်ပြိုင်ပွဲမှာထိပ်တန်း73နိုင်ငံဆင်းဝင်ခဲ့တဲ့နိုင်ငံတွေကတော့ထိုင်းတိရီလင်္ကာဂါနာစပိန်ခရိုအေးရှားဗြိတိန်အမေရိကန်ပြည်ထောင်စုဘရာဇီးကနေဒါဖိလစ်ပိုင်ဗင်နီဇွဲလာနဲ့တရုတ်နိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာပါအင်္ဂါနေ့နဲ့KVOE မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအချိန်နဲ့အတူ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
ပြီးခဲ့တဲ့အဆိုရတာဝန်ပြီးဆုံးကနေမှာငွေကြေးတွေထုတ်ခဲ့တယ်အဲ့ဒီငွေကြေးတွေက300ခန့်နှုန်းလောက်များသွားတယ်လို့သူရဲ့ကြေညာချက်တစ်ခုမှပြောတယ်အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့
ဒါကတော့ NLD အစိုးရလက်ထက်စီးပွားရေးမူဝါဒလိုအပ်ချက်တွေနဲ့ပတ်သက်လို့တုံ့သက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဒီနောက်တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။ရိုဟင်ဂျာနှိကုမှုကြောင့်နာမည်ပြည့်နေတဲ့မြန်မာနိုင်ငံကိုပို့ဖရန်စစ်ဆက်ရောက်ခြင်းဆိုတဲ့ကောင်းကြီးနဲ့ The New York Times တင်စာမှာJason Horowitz ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံကိုပုတ်ဟမ်းမင်းကြီးပထမဦးဆုံးတင်ကင်းနိုင်ကဆက်ရောက်ရမှာရူဝင်ဂျာ6သိန်းကျော်ကိုနှင်ထုတ်ခဲ့တဲ့စစ်တပ်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်နဲ့တွေ့ဆုံခဲ့တယ်လို့အစချီရေးသားထားပါတယ်။ပုတ်ဟမ်းမင်းကြီးဟာအင်္ဂါနေ့မှာတော့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါတယ်။ဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့နှုတ်ဆက်နေမှုကြောင့်ကြေကြေပြန့်ပြန့်ဝေဖန်ခံရသူတွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပူဟာမင်းကြီးအနေနဲ့ဒေသခံကက်သစ်ဘာသာဝင်တွေကိုလည်းအန္တရာယ်လည်းမဖြစ်စေပဲသူ့ရဲ့ကျင့်ဝတ်တစ်ခါစောင့်စည်းမှုကိုလည်းဆက်ထိန်းထားနိုင်အောင်ချိန်ခွင်ရှာညှိလှုပ်ဆောင်ဖို့လိုအပ်တာဖြစ်ပါတယ်။ပြည်တွင်းနိုင်ငံ၏အခြေအနေပိုမဆိုးရလေအောင်အတုံးချမခံရလေအောင်ပူဟာမင်းကြီးရဲ့ခီးစဉ်တွေမှာရူဟင်ဂျာဆိုတဲ့ဝဟယကိုမတုံ့ဖို့လေပိုဟာမင်းကြီးကိုကက်သလစ်ဂိုင်းချုပ်ကအကြံပေးထားတာရှိပါလေ။ဒေါအောင်ဆန်းစုကြည်ပေါ်ဝေဖန်မှုရှိပေမဲ့လို့လေပိုဟာမင်းကြီးနဲ့နိစာသူတွေကပိုဟာမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးရာအဖြစ်ပြီးနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာဖြစ်ပါလေ။စစ်တပ်ကရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရစစ်တပ်ကိုဒေါအောင်ဆန်းစုကြည်ကထိန်းချုပ်နိုင်ခြင်းမရှိပါဘူး။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုတွေမလုပ်နိုင်အောင်လေစစ်တပ်ကတားမြစ်နိုင်တဲ့မဲအလုံလောက်လွတ်တော်မှာရှိနေတာဖြစ်ပါလေ။ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုရိုင်ကလည်းနိုင်ငံကိုအုပ်ချုပ်ဖို့ရည်မှန်းချက်တွေရှိနေတာဖြစ်ပါလေ။ဒါကြောင့်အချိန်ကပ်ပြီးတက်ချုပ်နဲ့ပူရဟမင်းကြီးအရင်တွေ့ခဲ့တာဟာဗက်တီကန်ရဲ့အရေးကြီးတဲ့ခြေလှမ်းလို့ဆိုနိုင်ပါလေ။ဗက်တီကန်ရဲ့ထုတ်ပြန်ချက်အရတော့တက်ချုပ်နဲ့အတူထိတ်တန့်တက်မှုတွေဟာပူဟာမင်းကြီးတဲခိုတဲ့ Catholic Archbishop ရဲ့ဒီအိမ်မှာ15မိနစ်တွေ့ဆုံခဲ့တာဖြစ်ပါလေ။အသွင်ကူပြောင်းရေးကာလမှာနိုင်ငံရဲ့အာဏာပိုင်တွေအနေနဲ့ဘယ်လောက်တာဝန်ကြီးတယ်ဆိုတာကိုဆွေးနွေးခဲ့တယ်လို့ Vatican ပြောခွင့်ရကထုတ်ပြန်ပါလေ။အခုလိုတွေ့ဆုံမှုဟာအချိန်ကြိုက်လှုပ်ဆောင်မှုရတဲ့အပြင်မြန်မာလူဦးရေစုစုပေါင်းရဲ့ 1.3 ခန့်နှုန်းရှိတဲ့ Catholic ဘာသာဝင်တွေအတွက်အန္တရာယ်မဖြစ်အောင်ပူဟာမင်းကြီးအနေနဲ့သတိထားခြေလှမ်းယူရမယ်ဆိုတာကိုပြတ်တရာရောက်တဲ့အကြောင်း The New York Times ရင်းစာမှာရေးသားထားပါလေ။မြန်မာနိုင်ငံမှာတရုတ်ရဲ့ခြေလှမ်းကိုလိုက်နေနိုင်ဖို့အိန္ဒိယကအများလှုပ်ဆောင်နေပြီဆိုပြီး The Economic Times ရင်းစာမှာတင်ပြထားတာကနေကောက်နှုတ်တင်ပြလိုပါလေ။ရိုဟင်ဂျာအရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဂျာဝင်စစ်ဆက်ပေးဖို့နဲ့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာစီးပွားရေးစီမံကိန်းတွေတိုးချဲ့လှုပ်ဆောင်ဖို့တရုတ်ကကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယကလည်းအချိန်ကြိုက်ပြီးဒီကြေသတင်းပတ်ကပဲမြန်မာနိုင်ငံရဲ့အင်အားကြီးစစ်တပ်နဲ့ပူတွဲစည်းလိကျမှုပြုခဲ့ပြီးရခိုင်ပြည်နယ်ရှိဒုက္ခသည်မိသားစု3000အထက်လည်းကယ်ဆယ်ရေးပစ္စည်းတွေပေးပို့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာအိန္ဒိယရောတရုတ်တို့ပါအရေးပါတဲ့မဟာဗျူဟာကျတဲ့ပြည်နယ်ဖြစ်ပါတယ်။ကရဒန်စီမံကိန်းဟာဒေသတွင်းဆက်သွယ်မှုရရှိဖို့အိန္ဒိယရဲ့အိမ်မက်စီမံကိန်းပဲဖြစ်ပါတယ်။ဒီဖက်မှာလည်းတရုတ်ကအိန္ဒိယကဆောက်ထားတဲ့စစ်တွေစစ်ကမ်းတွေတိတ်မွေးတဲ့နေရာမှာ Kuming Kayane, Bingla Pine Ago, set with Ibu, Dampa set with Yego, Yakan Pinego, Cast Hopo Suraga, Tio Bogaba, Simangang, Desay Divine, your manje bepipari, Dajang, Yakan Pine Dinyeha, Tio Yo India Drepa, Yiji de Jang, Sambama, Popia, Tabarishim.
ကတိပါဒဝန်ကြီးရဲ့ဒီစာကြည့်ရေးအရင်းအမြစ်ထားသူပိုယမ်းမင်းကြီးဒီမနိုင်ငံကိုရောက်ရှိနေပါပြီ။ပိုယမ်းမင်းကြီးတဦးအနေနဲ့ဒီမနိုင်ငံကိုကြွားရောက်လာတာဒါပထမဆုံးအကြိမ်တမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်။ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့ယသဆွေရနဲ့ဗာတီကန်ကြားဆက်ဆံရေးနှွေးထွေးမှုပြရောက်ဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်ဘာသာပေါင်းစုံချစ်ခင်တင်မြှောက်မှုရ
မှု ဖြစ်ဖို့ ဘယ်လောက်ထိ အထောက်ပံ့ ဖြစ်စေမလဲ ဆိုတာကို ဆွေးနွေးကြပါမယ်။ ပါဝင် ဆွေးနွေးမိများလို့ တော်ရရှင်တွေ ကိုယ့်ရဲ့ တယ်လီဖုန်း နံပါတ်တွေ ပြပို့ထားမယ် ဆိုရင် ဒဲရဲ့ဒီလိုက်အစီအစဉ် လွှင့်ထုတ်တဲ့ ချိန်မှာ ခေါ်ယူမှာ ဖြစ်ပါတယ်။ ဒါမှမဟုတ် ကိုယ့်ရဲ့ အမြင်ယူဆ မိကုန်းတွေကို စာလိုက်ဖြစ်စေ အသံဖိုင်လိုက်ဖြစ်စေ ကြိုတင်ပြပို့ထားလို့လည်း ရပါတယ်။ VOA မြန်မာပိုင်းရဲ့ ဖုန်း နံပါတ်က 1-232-382-994 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ Pawn Sunni Miman Jamai Thoroshi Lugu Juzu Bari.
Aku Salat Biro, Neneke English Sa, Tengen Sa, Si Singu, Dola La Tanga, Tin Sam Hawashin.
Tini Mnitwe, Tin Piyami, Idiom, Ato Ngaro?
Bite the Bullet.
Surabe Pibari, Salumanga. B-I-T-E, bite ka, kaitara. T-H-E, the, B-U-L-L-E-T, bullet karo. Chizano, lunga, debe yaro. Skabite kulungi, taya, debe karo. Chizango, kaitara boshi. Didon sindelara karo, American, pidwin, sit dringava. Taunshia, chauset kugani, taunshia, chauset ngaguti. Union tadadwine, Confederate, pine tadadwija. Pidwinsi, pichazi, picha, kaja, tigai, the songjaya ma. Anna Kanzayara Tedayao, Mooney on Taitawu, Whiskey Yegale, Machisuro, Questide Siawinga, Tayayare Sitagu, Chizandao, Kaita Kainet Boba, Anagu, Anka, Dunkanainet, the Bopipari, Tanido, Chizango, Kaipido, and Jade, the Bopipari, Idiom Dvoyaro, Kekere, Simagansia, Pite, Sitikais and New Pite, Logu, Luemshanda, Loyame, Solushi, Dizongo, Yinun Tongu Yabari.
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. Bite the bullet.
Leshi NLD Yata Suya Letter Siwai Muarari Aneje Ata Jetigu Tishinaibu Saisia Doctor Timon Tango Setwe Mimiambi Didrim Baye Siwai Gana Pine Dip Guzo Willanga Dimpia Tavarish
Makadigan Yama Insider Siwai Janega Pilocated Sitanakuma. Leshi and the Sura Sibuai Sima Mukaunelu Piso to Senia Kanuna Shigezan for Pia Tabale. Tabime bigger a Sura Letaga, Sibuai Siman Kangamuha, Kaunelu Piso to Lizard Chaya Kanun Shigebi, Makamulu Piso to Gara Sakuya Kanun Shidelo Subare. Sit down Kauideniama, Belurigo Migueresura Nepatalu, Kozapu Mubiatana Shina Bime, Leshi Luru Ujama, Tropone Atanine, Jimare, Quahamu Mishibu Surago, Diabale. ဒါကြောင့်အနေဒီအစိုးရရဲ့စီးပွားရေးပေါ်လစီတွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေးပေါ်လစီတွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတမောင်တန်းကိုမေးကြည့်ခဲ့ပါတယ်။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလူလူကိုင်လူကောင်းတယ်ပေါ့နော်။လူလူကိုင်လူကောင်းတဲ့ချက်ကငွေကြေးလက်ပတ်မှုနဲ့အတူတူတရားတော့ပတ်သက်နေတယ်လို့ထင်တယ်။
who so ya siwaye champi bo no sia pamakha shan tanal ye pyo cha che ya so lo shi yin di chinar lo pi kae de so ya ta win pi song ka ni ma ngwe che ri thauk kae de a ri ngwe che ri ya 30 kai nau lao mya twa de lo tu ye che pya che de ku ma pyo de a ri che san ga pyo me so lo shi yin no ngwe le pat mu ko ngwe ri ko ဒီစီကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှာငွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်အချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တစ်ခုရှိတယ်အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှုစကားစကြောက်မှာငွေဖောင်းပွားမှုကစကြောက်ရတဲ့အနေနဲ့တစ်ခုရှိတယ်ဝေဖောင်းပွားသွားတယ်ဆိုလို့ရှိရင် ဝေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘဒူးမှာဖမ်းမှာမစုခြင်းဘာမှမစုခြင်တဲ့အတွက်ကြောင့်မို့ဗန်တွေကနေပြန်လဲချိဖို့ဆိုတာတန်ပြီးချက်တယ်အဲ့တော့ဥမာအားဖြင့်ဗန်ရဲ့ချင်းငွေအတိုးနှုန်းက
300 ကျင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ်ချင်းငွေအတိုးနှုန်းများနေတာကဗာပြဿနာရှိတယ်ဆိုမဟာဗျူဟာအရကဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ရှိရင်ဒါပြဿနာကြီးတယ်ရှိတယ်။ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်ရွှေကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေ ဆိုလို့ရှိရင်မကိုက်ဘူးဘလုံးမှမတိုင်ဆိုင်နိုင်ဘူးဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ်အဲ့ဒီမက်ခရိုစီးပွားရေးအခြေခံကိုပြန်တက်ဖို့လိုလာတယ်အဲ့ဒါရေရှည်အတွက်လိုအပ်တယ်ရေတို့အနေနဲ့တော့ငွေတွေကိုဈေးကွက်ထဲထည့်လိုက်တဲ့အတွက်ကြောင့်မို့လို့လူတွေလည်းထက်မှငွေတွေများလာမယ်ရလာမယ်တွက်လာမယ်ဖြစ်လာမယ်လို့ပြောလို့ရပါမယ်လို့ရည်ရှိအတွက်ကြတော့မြမစီဝါရေးလုပ်ငန်းရှင်တွေကြိုင်ဆိုင်နိုင်မှုတို့ကပြဿနာကြီးပြည့်ရှိလာတယ်။ဆိုတော့ဒီသဘောအရတက်လာတဲ့ NLD အစိုးရကငွေတွေကိုပြန်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဈေးကွက်ထဲမှာရှိတဲ့ငွေလက်ပတ်မှုဟာကျသွားတယ်၊နည်းသွားတယ်။ဒါကြောင့်မို့ငွေတွေအကုန်လုံးကအကြောင်းဝယ်တွေငွေကျက်သွားတယ်ပေါ့နော်စီဝါရေးသမားတွေလက်ထက်မှာ။ဒါကြောင့်မို့လက်ပတ်မှုလျှော့သွားတယ်လို့ပြောလို့ရတယ်။
ငွေကြေးဖောင်းပွားမှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကဘာတွေဖြစ်ပါမလဲ
အဲ့တော့ငွေဖောင်းပွားမှုကဒုတိယဆက်ဆက်နေတာကဘာလဲဆိုတော့အတိုးနှုန်းပေါ့နော်အဲ့တော့ခုနပြောလို့ငွေဖောင်းပွားမှုက16%ခန့်နှုန်းလောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ဗမာမြန်မာနိုင်ငံရဲ့စီးပွားရေးကလည်းပြင်ပအတိုးနှုန်းအရက်သေးကအတိုးနှုန်းပြောလို့ရှိရင်3%တိုးပေါ့နော်အဲ့ဒါက36%ခန့်နှုန်းနဲ့ညတယ်ပေါ့အဲ့တော့အစိုးရက73%ခန့်နှုန်းနဲ့ချီးတယ်ဒါဆိုရင်တလဆိုလို့ရှိရင်တစ်ကျပ်10%နှုန်းလောက်ကျမယ်အဲ့တော့ပြင်ပမှာကဒီရေအပေါင်းကအမခန်နိုင်လောက်တဲ့မွှေမပြောင်းနိုင်တဲ့ပစ္စည်းမဟုတ်ခဲနဲ့ချီရတာပေါ့နော်ချီကြတဲ့အခါမှာနှစ်ချက်ခွဲနှစ်ချက်ရင်းနှီးလို့ရှိရင်နှစ်ချက်ခွဲသုံးချက်ပေါ့ဒီကြားထဲမှာပြည့်တဲ့ကြောင့်မလို့သူတို့ယူတဲ့နှုံးကပြား90ကနေမှတစ်ချက်ပြား40နှုံးဒါမှမဟုတ်တစ်ချက်ပြား90နှုံးလောက်ဖြစ်ရှိတယ်ဆိုတဲ့အတွက်ကြောင့်ပြင်ပမှာရှိနေတဲ့အတိုးနှုံးကလည်းအစိုးရယူတဲ့အတိုးနှုံးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးချောင်းရုပ်တိပြောနေတယ်လို့ပြောလို့ရတယ်။ဒါဖြင့်အဲ့ဒီအတိုးနှုံးနဲ့လည်နေတဲ့အတွက်ကြောင့်မို့လို့ဒုတိယသုံးချက်တိုးနဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလှုပ်ကြတယ်။လှုပ်ကြတဲ့အတွက်ကြောင့်36%ခန့်နှုံးဆိုတာကပုံမှန်စီးပွားရေးပေါ့နော်။ကွာမှာစီးပွားရေးနဲ့ပြောလို့ရှိရင်တော်တော်လေးကိုများတယ်ပေါ့။ပုံမှန်စီးပွားရေးဆိုလို့ရှိရင်ကျွန်တော်ကြည့်လို့ရှိရင်ညတော့ဖြစ်800ခန့်နှုံး1000ခန့်နှုံး1500ခန့်နှုံးလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ်။
အဲ့ဒီလိုကြီးထွားနေတဲ့အတိုးနှုန်းတွေရော့ကျသွားအောင် NLD အစိုးရဘက်ကဘာတွေလှုပ်ဆောင်နေပါလဲ။
အဲ့တော့အခုက၃ချက်တိုးနှုန်းပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင် NLD က break လုပ်လိုက်တယ်လို့ပြောလို့ရတယ်။ဒါပေမဲ့တစ်ဖက်မှာကြတော့လည်းအဲ့ဒီလိုပြောတဲ့အတွက်ကြောင့်မို့ငွေအတိုးနှုန်းပေါ်တော့အတိုးနှုန်းကိုချလို့မရသေးဘူးပေါ့နော်။အခုချိန်ကြီးကတော့73ရခိုင်နှုန်း။ဒါပေမဲ့သွားနေတဲ့900ကတော့အတိုးနှုန်းကိုချဖို့အတွက်တနည်းပြောလို့ရှိရင်အာဆီယံနိုင်ငံတွေအ ਨੇ သောအာဆီယံနိုင်ငံတွေမှာရှိတဲ့အထူးထုံးနဲ့ရှင်နိုင်အောင်လို့အတွက်အစိုးရကသွားနေတဲ့လို့ယူဆရတယ်အဲ့ဒါဒီကာလဒီတုတ္တတန်တွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်အာမီဒီယံတန် financial kalala padai jiman che ya so lo shin tu wa 900 gain nong law thi cha bu de tu wa yu we de da jaw mo lo ai yi we che atai twa ni da chit de paw chit de lo tin de paw no da jaw mo tong dia lo jat twa de
အလုံးမဖြစ်ဘူးဆိုတဲ့နေရာမှာလဲမေကွန်ထုတ်เสียရှိလာကြောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ
်ချက်သွားတယ်ဆိုတဲ့အခါကျတော့မေးချက်ရှိလာတယ်စီးပွားရေးကအလုံးမဖြစ်ဘူးဆိုတော့အရင်တုန်းက၃ချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလားဒါမှမဟုတ်ရင်အဆုံးတွေကိုပေါ်နေတာလားဒါမှမဟုတ်အမျက်နှဲသွားတာလားအမျက်နှဲသွားတာဆိုရင်ဆရာခိုင်နှုတ်ပတ်ဝန်းကျင်လောက်ပဲမျက်တော့တယ်ဆိုလို့ရှိရင်ဒါကဒီဘူးရအဖြစ်တော့ပုံမှန်စီးပွားရေးတွေကိုပြန်သွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်ဒါမှမဟုတ်ရင်စီးပွားရေးသမားတွေကလုံခင်းကင်ခင်းလုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါအတမျိုးဖြစ်သွားတယ်။အဲ့တော့စီးပွားရေးသမားတွေကလုံးလုံးကင်လုံးမရဘူးဆိုတာဘာလို့ပြောတာလဲဆိုတာကိုပထမဆုံးစဉ်းစားရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူး။နော်နောက်ပြီးတော့ခဏတစ်ချုပ်နဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ
်။ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။
ကိုဇော်ဝင်းလိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်မှာပါ။အမေရိကန်တွေရဲ့နှစ်ကုံပိုင်းအားလက်ရဲ့ပွဲတော်တွေအကြောင်းဒီတစ်ပတ်ကိုအောင်ကတင်ပြထားပါတယ်ရှင
်။လွေမာလာကုံဒီဇင်မာလာစန်းချိန်ကစလို့နှစ်ကုံချိန်အထိဟာအမေရိကန်ပြည်အောင်စုနဲ့အနောက်နိုင်ငံတွေအတက်တော်အားလေရရှိကာလအဖြစ်အလုံးကအတိမတ်ပြုထားတာပါနိုဝင်ဘာလ23ရက်နေ့ဟာကျေးဇူးတော်နေ့ဖြစ်သလိုနိုဝင်ဘာ24ရက်နေ့ဟာဆိုရင်လေဈေးဝယ်လို့ကောင်းတဲ့ Black Friday နေ့ဖြစ်သတ်မှတ်ထားပါတယ်ဒီလိုအချိန်တွေကနေစတင်လိုက်တဲ့အားလေရနဲ့ရုံပေးရက်တွေဒါအပြင် Christmas နဲ့နှစ်တကူအတွက်ကြိုတင်ပြင်ဆင်ကြတဲ့ပွဲလမ်းတွေနဲ့စီကားနေတာကြောင့်အချိန်ကုန်မြန်တဲ့ကာလလို့လည်းပြောလို့ရပါတယ်နိုဝင်ဘာလ20ရက်နေ့ကတော့အင်ဂျီရာအတွက်ခရစ်မတ်တစ်ပင်ကိုမျက်နှာကောင်ဆွဲတဲ့မြင်ရထားနဲ့ပို့ဆောင်ပေးခဲ့ပါတယ်။အဲ့ဒီခရစ်မတ်တစ်ပင်ကိုသမရဂရောမလာနီယာထရမ့်နဲ့တာဘာရွန်နုကတီးဝိုင်းနဲ့အတူကျူစွခဲ့ကြပါတယ်။ဒီနေ့အတွက်ခရစ်မတ်တစ်ပင်ကိုဝစ်ကွန်ဆင်ပြည်နယ်ကချက်မန်မိသားစုကပေးပို့ခဲ့တာဖြစ်ပြီးအင်ဂျီရောရဲ့အပြာရောင်ခံမှမှာထားရှိမှာပါ1998ခုနှစ်နဲ့2003ခုနှစ်တွေတုန်းကလည်းချက်မန်မိသားစုဟာအင်ဂျီရောအတွက်ခရစ်မတ်တစ်ပင်ပေးပို့ခွင့်ရခဲ့ပါတယ်အမျိုးသားခရစ်မတ်တစ်ပင်အသင်းကြီးကနေကျင်းပတဲ့အခုနှစ်အတွက်တစ်ပင်ပြိုင်ပွဲမှာအနိုင်ရတဲ့သူတွေအနေနဲ့အင်ဂျီရောမှာအခုလိုလက်ဆောင်လာရောက်ပေးခွင့်ရတာလည်းဖြစ်ပြီးဒီအစဉ်လာကို1966ခုနှစ်ကတည်းကစတင်လာခဲ့တာပါဒေတာရင်းခရစ်မတ်တစ်ပင်ပြိုင်ပွဲတွေမှာအနိုင်ရတဲ့သူတွေအနေနဲ့နိုင်ငံအဆင့်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရသူဟာအခုလိုလက်ဆောင်ပေးခွင့်ရတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာလ23ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်ကြေညာခဲ့ပြီးအဲ့ဒီနေ့မှာမိသားစုတွေနဲ့အတူပြန်ဆုံစည်းပြီးဆုတောင်းမေတ္တာပို့ကြဖို့ကြေညာချက်ထုတ်ပြောဆိုရတယ်နိုဝင်ဘာ21ရက်နေ့အင်္ဂါနေ့ကတော့သမရဟာအင်ဂျီရောနှင်းစီဥယျာဉ်မှာအမေရိကန်သမရအဆက်ဆက်ဆောင်ရွက်လာခဲ့တဲ့အင်ဂျီရောကျက်စင်လှုပ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်
။ Drumstick you are hereby pardoned.
အဲ့ဒီအခမ်းအနားမှာမင်းနီဆိုတာပြည်နယ်ကကျက်စင်မွေးတဲ့ချမ်းမှာကြီးပင်းလာတဲ့ Wishbone နဲ့ Drumstick လို့အမည်ပေးထားတဲ့6လသားအရွယ်ကျက်စင်နှစ်ကောင်ကိုဘေးမဲ့လှုပ်ပေးခဲ့ပါတယ်။36ပေါင်လေးတဲ့ Wishbone နဲ့48ပေါင်လေးတဲ့ Drumstick ကျက်စင်နှစ်ကောင်ကို Virginia တက္ကသိုလ်ကိုပို့ဆောင်ပြီးမွေးမြူစေမှာပါကျက်စင်ပေးမဲ့လှုပ်ပွဲကျင်းပလာတာဒီနှစ်မှာနှစ်80ပြည့်ပါပြီသမရနဲ့မိသားစုဟာကျက်စင်တွေလှူဒန်းပြီးတဲ့နောက် Florida ပြည်နယ်ကမာရီလာဂူအပန်းဖြေဆိုင်မှာကျေးဇူးတော်နေ့အားလည်းရနေထိုင်ခဲ့ပါတယ်တကယ်တော့သမရဣဗရာဟင်လင်ကွန်းကကျက်စင်တကောင်ကိုဘေးမဲ့ပေးခဲ့တာကနေနောက်ပိုင်းမှာကျက်စင်ဘေးမဲ့လှုပ်ပွဲစတာလို့လဲဆိုကြပါတယ်အင်ဂျီရောဆိုင်ရာတမိုင်းအဖွဲ့အကြီးအကဲအက်ဒဝါလန်ဂယ်ကနောက်ကျောင်းရာဇဝင်ကိုအခုလိုရှင်းပြပါရယ
် He had a son named Tad.
သမရမှာ Tag လို့ခေါ်တဲ့သားတစ်ယောက်ရှိပြီးတော့1864ခုနှစ်မဲပေးရမယ့်အချိန်တုန်းကမဲပေးုံနာမှာသူမွေးထားတဲ့ကျက်စင်နဲ့အတူကစားနေခဲ့ပါတယ်။အဲ့ဒါကသမရလင်ကွန်ကအဲ့ဒီနာမှာဘာလို့ကစားနေလဲလို့မေးပြီးဒီကျက်စင်ကမဲပေးခြင်းလို့လားလို့ပြောခဲ့ပါတယ်။
အဲ့ဒါနဲ့ Ted ကလည်းသူ့ကျက်စင်ကတိတ်နေတဲ့အတွက်မဲပေးလို့မရဘူးလို့ပြန်ဖြေခဲ့ပါတယ်။အဲ့ဒီအချိန်ကလေးကကျက်စင်ဘေးမဲ့လွတ်တဲ့အစဉ်အလာစတင်ခဲ့တယ်လို့ Langell ကပြောပါတယ်
။ Therefore, Abraham Lincoln pardoned this turkey.
အဲ့ဒါနဲ့ပဲ Abraham Lincoln ကအဲ့ဒီကျက်စင်လေးကိုဘေးမဲ့ပေးခဲ့ပြီးတော့ကျေးဇူးတော်နေမှာအသက်ခံရမယ့်ဘေးကနေကယ်တင်ခဲ့ပါတယ်
။1940ပြည့်နှစ်တွေမှာသမရ Harry Truman ကလည်းကျေးဇူးတော်နေအထိမ်းအမှတ်အနေနဲ့ကျက်စင်တွေကိုဘေးမဲ့ပေးခဲ့ပါတယ်။အဲ့ဒီနောက်အနည်း20ကြာတဲ့အချိန်သမရ John F. Kennedy လက်ထက်မှာတော့အိမ်မျိုးတော်ကိုပေးပို့တဲ့ကျက်စင်တကောင်ကိုဘေးမဲ့လွှတ်ပေးတဲ့အခမ်းအနားကိုတေးချမှတ်တမ်းတင်ထိုင်ခဲ့ပါတယ်။သမရကနေဒီကအဲ့ဒီကျက်စင်ကိုမစားဘဲဘေးမဲ့ပေးခဲ့တာလို့လန်ဂယ်ကပြောပါတယ
်။ We know that John F. Kennedy definitely began.
ကျွန်တော်တို့သိသလောက်တော့သမရကနေဒီလက်ထက်မှာအခုဒလေထုံးစံကိုစားခဲ့တာဖြစ်ပြီးအခုချိန်ထိရှိနေတာပါ
။နှစ်စင်ဘေးမဲ့လွတ်တဲ့ကျက်စင်တွေကိုအမျိုးသားကျက်စင်အဖွဲ့ကအိမ်ပြီးတော့ကိုပို့ပေးပါတယ်။ပထမဆုံးလူလူတက်ရောက်တဲ့ကျက်စင်ဘေးမဲ့လွတ်ပေါ်တဲ့ပတ်သက်ပြီးလန်ဂယ်ကအခုလိုရှင်းပြပါတယ
်။ There's been an official White House turkey reception ceremony.
တမရ Harry Truman လက်ထက်ကစပြီးတော့အများပြည်သူပါဝင်ကြီးစုနိုင်တဲ့အိမ်ဖြူတော်ကျက်စင်လှုပ်ပွဲကိုကျင်းပခဲ့တာပါ။အ
ဲဒီလိုပေးမဲ့ပေးတဲ့ကျက်စင်တွေကိုတော့နီးစပ်ရာမွေးမြူရေးခြံတွေကိုပို့ပြီးထိန်းကျောင်းစေခဲ့ပါတယ်။အခုအခါမှာတော့တမရရဲ့လက်ဆောင်အနေနဲ့လဲတခြားနေရာတွေပြည်နယ်တွေကိုပေးပို့မွေးမြူစေခဲ့ပါတယ်။အခုလိုကျက်စင်ပေးမဲ့လှုပ်ပွဲအခမ်းအနားတွေကိုတော့ကျေးဇူးတော်နဲ့မတိုင်ခင်ရပိုင်းလေးအတွင်းမှာကျင်းပလို့ရှိပါတယ်။ကတော့ကျေးဇူးတော်နေ့အနေနဲ့မဟုတ်သေးပဲဥရောပကနေအမေရိကတက်ကိုစပြီးတော့ရွှေပြောင်းချေချနေတိုင်းသူတွေဟာအခုမန်ဆက်ချူးဆက်ပြည်နယ်ပလတ်မောက်မှာ1621ခုနှစ်ကကောက်သစ်စားပွဲအနေနဲ့စတင်ပြီးကျင်းပခဲ့တာပါဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပပါတယ်ဒါပေမဲ့လည်းအစောပိုင်းကနေရာဒေသမတူပဲကျင်းပကြတာဖြစ်တဲ့အတွက်ရတီတီကြကြသတ်မှတ်ပြီးကျင်းပတာမျိုးမရှိတာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတကြိမ်မကတော့ကျင်းပကြပါရယ်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတ George Washington ကသတ်မှတ်ခဲ့ပါရယ်။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမ Sarah Joseph Hill ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါရယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတအီဘရာဟင်လင်ကွန်ဟာနိုဝင်ဘာလအတွင်းနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။ကျေးဇူးတော်နေ့အပြီးနောက်တစ်ရက်တောက်ကြနေ့ဟာဈေးဝယ်သူတွေအကြိုက် Black Friday နေ့ဖြစ်ပါတယ်။အမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတက်တော့ Black Friday နေ့ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တည်းဖြစ်ပါတယ်။1960လောက်ကနေစပြီးကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်လေးကနေရှာပြီးဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာတချို့ပစ္စည်းတွေဆိုရင်ဈေးထက်ဝက်လောက်ချရောင်းတာကြောင့်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေပါတယ်
ကိုအောင်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်သားစုဖွဲ့စည်းပုံပုံမှန်၅မှာဖွဲ့စည်းပုံပြည်စင်ခြင်းနဲ့ပတ်သက်တဲ့ဖြစ်စဉ်တွေကိုပြထန်းထားပါတယ်။1989ခုနှစ်တုန်းကထိုစဉ်ကရှိခဲ့တဲ့ပြည်နယ်73ခုအနက်၈ခုတို့မှာဒီဖွဲ့စည်းပုံပြင်ဆင်ရေးကိုပြည်နယ်လွှတ်တော်အစ်မလှုပ်ဆောင်ခဲ့ကြပြီးကြံ၅ပြည်နယ်မှာတော့ဒီလိုပြင်ဆင်ဖို့အတွက်အထူးရွေးကောက်တင်မြှောက်ထားတဲ့ညီလာခံကတစ်ဆင့်ပြင်ဆင်ခဲ့ရပါတယ် ပြည်နယ်များကိုစုစည်းထားတဲ့အခုအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံမတိုင်ခင်ကကျင့်သုံးခဲ့သောပြည်ထောင်စုအစဉ်မှာတော့ Confederation ဥပဒေမှာပြင်ဆင်မှုပြုလုပ်မယ်ဆိုရင် Congress လွှတ်တော်ကအဆိုပြုရမှာဖြစ်ပြီးပြည်နယ်လွှတ်တော်73ခုတို့ကကန့်ကွက်သူမရှိအတည်ပြုရမှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်ဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကြီးမားတဲ့အတားအဆီးကိုဖန်တီးထားခြင်းဖြစ်တဲ့အတွက်လွန်စွာမှားယွင်းတဲ့အချက်ဖြစ်ခဲ့ပါတယ်။အမေရိကန်ဖွဲ့စည်းပုံရေးဆွဲရာမှာပါဝင်ခဲ့သူတဦးဖြစ်တဲ့ James Madison ရဲ့အလို့အရ1989ခုနှစ် Philadelphia ဖွဲ့စည်းပုံညီလာခံမှာမလျော့လွန့်မတင်လွန့်တဲ့အစီအစဉ်တစ်ခုဖြစ်နိုင်မှုအတွက်ပြင်ဆင်ရေးဖြစ်စဉ်တရားကိုချမှတ်ခဲ့ပါတယ်။ဒီလို့ရဟာဖွဲ့စည်းပုံကိုမကြာခဏပြင်ဆင်ပြောင်းလဲနိုင်တဲ့လွယ်ကူလွန့်ကျင်းတဲ့အမားတွေကိုမဖယ်ရှားနိုင်လောက်အောင်ခက်ခဲနေမှုတို့ကနေကာကွယ်တာဖြစ်ပါတယ်။ဒါ့အပြင်ဗဟိုနဲ့ပြည်နယ်အစိုးရတို့ဟာသူတို့တွေ့ရှိထားတဲ့အမားတွေကိုပြင်ဆင်ဖို့ထောက်ပြနိုင်အောင်တန်းတူဖန်တီးထားတာဖြစ်တယ်လို့လည်းမက်ဒီဆင်ကရေးသားခဲ့ပါတယ်။အမေရိကန်ဖွဲ့စည်းပုံပြင်ဆင်ဖို့အဆိုပြုနိုင်တဲ့နည်းလမ်းနှစ်ရပ်ရှိပါတယ်။ပထမတနည်းကတော့ Congress လွှတ်တော်အနေနဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးရဲ့၃ပုံ၂ပုံထောက်ခံမဲနဲ့အဆိုပြုနိုင်တဲ့နည်းဖြစ်ပါတယ်။နောက်တနည်းကတော့ပြည်နယ်များရဲ့အမျိုးသားညီလာခံတရက်ခေါ်ယူပြီးအဆိုပြုနိုင်ခြင်းပဲဖြစ်ပါတယ်။အဆိုပြုလာတဲ့ပြင်ဆင်ချက်ကိုအတည်ပြုဖို့ပြည်နယ်ပေါင်း50အနက်၄ပုံ၃ပုံတနည်းအားဖြင့်38ပြည်နယ်ကထောက်ခံဖို့လိုအပ်ပါတယ်။ဒီထောက်ခံမှုကိုပြည်နယ်လွှတ်တော်များကဆုံးဖြတ်ပေးဖို့နိုင်သလိုပြည်နယ်တွေမှာတည်ကြားညီလာခံခေါ်ယူပြီးတော့လည်းပဲပြုလုပ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့သူခေါင်းဆောင်များအနက်တဦးလည်းဖြစ်တတိယမြောက်သမ္မတလည်းဖြစ်တဲ့တိုမတ်စ်ဂျက်ဖာဆန်ကအမေရိကန်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးအချိန်နဲ့အချိန်အနည်းပြောင်းလဲလာတာကိုလိုက်ပြီးကျွန်တော်တို့လူဖွဲ့စည်းရဲ့ဖွဲ့စည်းပုံဥပဒေဟာလည်းအခအားလျော်စွာလိုက်လျောညီထွေပြောင်းလဲဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရဲ့အခြေခံဥပဒေကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဟာအမေရိကန်ပြည်သူတွေအနေနဲ့ပြုပြင်ပြောင်းလဲနိုင်တဲ့နည်းလမ်းတရက်ကိုဒီပုံမှန်၅မှာဆက်လက်ပြဋ္ဌာန်းထားစေဖြစ်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုးကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုးမဟုတ်ကြောင်းတတိအသိပေးကြလိုပါတယ်ရှင့်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်အောင်လင်းကပြောပြမှာပါ။
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကခေါ်ဆိုနေပေမဲ့မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံမှုမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံကိုတင်းလာနေကရောက်လာတဲ့ပိုဟန်မင်းကြီး Francis ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့ဒီတွေ့ရောက်တွေ့ဆုံတဲ့အချိန်မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံတို့ကဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံတာတွေမရှိဘဲလွတ်လပ်စွာကိုယ်ကျွယ်ခွင့်ပြုလာကြောင်းလည်းဗိုလ်ချုပ်မူကြီးကပြောဆိုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးတော့ Republican ထက်လွတ်တော်အမတ်တွေကစီးပွားရေးကော်ပိုရေးရှင်းကြီးရဲ့ခွန်ထမ်းဆောင်မှုတွေကိုထောက်ရလျှော့ချမယ်ပြင်ဝင်ငွေထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမယ်အခွန်ငွေမျိုးများလျှော့ချမယ်စီစဉ်ကိုဒီသတင်းပတ်နောက်ပိုင်းထဲမှာမဲပေးဆုံးဖြတ်ဖို့ရည်ရဲတဲ့အကြောင်းတည်ပြုခဲ့ပါတယ်ဒီစီစဉ်ကြောင့်အမေရိကန်ရဲ့ကျွမ်းမီပမာဏဟာ1 trillion ဒေါ်လာကျော်တိုးလာမှာလည်းဖြစ်ပါတယ်ဆီးရီးယားနိုင်ငံမှာတွဲမှာရှိတဲ့ဒီ ISစစ်သွေးကြွတွေကိုခုခံတော်လန်တဲ့နေရာမှာရေးပါတဲ့ခန်းကဏ္ဍကနေပါဝင်တဲ့ခတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်တုန်းကတူရကီသမ္မတကိုဂရီပေးပြကြခဲ့တဲ့အတိုင်းလိုက်နာဆောင်ခြင်းရှိမရှိဆိုတာကိုသူ့အနေနဲ့စောင့်ကြည့်နေတယ်လို့တူရကီရာရှိတွေကဆိုပါတယ်သမ္မတထရန့်ကဒီလိုဂရီပေးခဲ့တဲ့အကြောင်းကိုသမ္မတနှစ်ဦးပြီးခဲ့တဲ့တောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားပြီးတော့မကြာခင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတူရီဝန်ကြီးချုပ်ကနေပြောဆိုခဲ့တာပါအင်ဒိုနီးရှားမှာကမ္ဘာလက်ခီးတယ်တွေအသွားများတဲ့ဘာလီကျွန်းကအမြင့်ဆုံးမီးတောင် organ ပေါက်ကွဲလူနှီးပါဖြစ်နေတာကြောင့်မြို့နယ်လူပေါင်း3000လောက်ကိုဘေးကင်းရာချက်ချင်းရွှေ့ပြောင်းမှုအာဏာပိုင်တွေကမိတ်ပစ်လိုက်ပြီးတော့လေဆိပ်ကိုလည်းမင်းကပိတ်ထားလိုက်ပါတယ်နှစ်ပေါင်း50လနှစ်အတွင်းပရမဘုံကျင်းဖြစ်ပြီးတောင်ပေါက်ကွဲမဲ့အခြေအနေရှိတဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပါတယ
်ကျေးဇူးပါရှင်သတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြသွားတာပါဒီကလေးမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်အောင်လင်းလည်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin ဖောင်လာပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.